it only serves to make me more determined to achieve my final goal.
Today, we're commemorating the World Day Against Trafficking in Persons. Marking this day, the Secretary General said in a message that human trafficking is a heinous crime.
Today, the Secretary General said in a message that human trafficking is a heinous crime. အတူရမှုကြောင့်ရမှာစကားကလူကုန်ကူးဟာတိတ်ကိုရမုန်းပွဲရကောင်းတဲ့ရက်စက်တဲ့ယာရွေးမှုဖြစ်ပြီးကမ္ဘာတဝန်းဒေသတိုင်းမှာဒုက္ခပေးနေတာဖြစ်တယ်ဆိုရပါပဲလူကုန်ကူးခံရသူတွေနဲ့ခုဆက်တရားကိုင်းတော့ဟာအမျိုးသမီးတွေမိန်းကလေးတွေဖြစ်ကြပြီး UNODC ကကုလသမဂ္ဂမွေးစင်းနဲ့ယာရွေးမှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရ2004ကနေ2016ခုနှစ်အတွင်းလူကုန်ကူးခံရသူတွေမှာကလေးငယ်ရကိုင်းတော့ဟာဆက်စကြောတိုးလာတာတွေ့ရပါတယ်
ဇူလိုင်လ30ရက်နေ့မှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ်းအဖြစ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်က3ပေးချက်ကိုထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဆော်ရန်ဟတ်ကနယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါဒါအပြင်အခုလိုလူကုန်ကူးခံရသူတွေကြားလင်းလုံကားမှာအဆုံးပြုခံရသူတွေဟာအများဆုံးဖြစ်တဲ့အကြောင်းလေအထွေမှုချုပ်ကပြောခဲ့တယ်လို့လက်ထောက်ပြောခွင့်ရဆော်ရန်ဟတ်ကဆိုပါတယ်
Most detected victims are trafficked for sexual exploitation, but victims are also trafficked for forced labor, recruitment as child soldiers, and other forms of exploitation.
The Congo Kanjaya Lugu Miazu Ha, Limbang Sanya Gampo Tiamugo Kanjaya Shidalo, Ati Adama Loabi Sikhan Kanyada, Kalisi Dari Pia Tongu Kanjaya Ne, Tachani Landu Ne, Gampo Pia Kanjaya Dalo, Sikhsen Nimanda Le Kanjaya Re, Tabi, Lenna Swagan Pripaka Jau,ကိုယ်ဝင်စွန့်ခွာထပ်ပြေးကြရတာကြောင့်တဘာဝဘေးရန်တွေကြောင့်ပြင်စည်ရဲမွတ်တည်မှုကြီးမားတဲ့အတွက်လူကုန်ကူးသူတွေရဲ့လုပ်ငန်းတွေဟာစီးပွားဖြစ်နေကြတာတွေ့ရတယ်လို့လည်းအတူတူခုချုပ်ကထောက်ပြခဲ့ပါတယ်
။ဒါကြောင့်မြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပကဖြစ်ပွားနေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူကုန်ကူးမှုဖြစ်ပွားနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမကြာခဏထောက်ပြခဲ့ကြတာလည်းဖြစ်ပါတယ်။တချင်ပြည်နယ်မှာတချင်လက်နက်ကိုင်တပ်တွေအုပ်ချုပ်တဲ့နေမျိုးတွေမှာလူကုန်ကူးမှုတွေဖြစ်ပွားနေတာတွေ့ရတယ်လို့ HRW လူအခွင့်အရေးအဖွဲ့ကဒီနေ့စောစောပိုင်းကထောက်ပြခဲ့တာလည်းရှိပါတယ်။ဒီချက်နဲ့ပတ်သက်လို့ကချင်တိုင်းရင်းလူလဲဖြစ်အင်ဒိုနီးရှားကျွန်းကျွတ်မှာလူကုန်ကူးခံရတဲ့မြန်မာရေလူသားတွေကျုံပြုတ်ခံရတာကိုတွားရောက်တတိယယူခဲ့တဲ့ AB ဒင်းတော်အဖွဲ့မှပါဝင်ခဲ့ပြီး2016ပူလစ်ဇာဆုရရှိခဲ့သူဆုရှင်ဦးလဲဖြစ်တဲ့Esther သူဆောင်ကိုမိချီခဲ့ပါလေ
ကျမတို့အဲ့ဒီဟာဘာကြောင့်မို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေဒီလင်းစစ်ပြန်စဖြစ်လာတဲ့အချိန်မျိုးကျွန်တော်တို့ပြန်သွားကြည့်ရလိမ့်မယ်ရှင်အဲ2017ခုနှစ်မှာဘာဖြစ်ကလေးဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာတို့ကဒီ KIOK Infotech နာမည်ကအနည်းသက်ဆုံးဖြစ်ပြီးတော့မှသူတို့အတွက်ကလည်းမြေပေါင်းများစွာဒီတိုင်းတာလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့ခါကျတော့သူတို့အဲ့ဒီတိုင်းတာလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နေမျိုးဆက်ပြေးတယ်။ဘာကြောင့်မို့လဲဆိုတော့သူတို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမဆက်ပြေးရတော့သူတို့ကလည်းမြေပေါင်းများစွာခံထည့်ရတဲ့ဒီစိတ်တုံတွေရှိတဲ့ခါကျတော့သူတို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နဲ့ပုံပြီးနေတဲ့နေရာကိုဆက်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းသားလူနည်းစုအနေနဲ့ကချင်တွေရှိတယ်။အဲ့တော့တချို့ကချင်ပြည်နယ်ဖြစ်တော်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ဆက်ပြေးတယ်လဲဆိုတော့သူတို့နဲ့နီးဆက်တဲ့ချင်းမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်။ Human Rights Watch ပြောတဲ့အခါလည်းအများကြီးရှိနိုင်တယ်။ဘာကြောင့်မလို့လဲဆိုတော့တိုင်းသားလက်နက်ကိုင်တွေကအုပ်ချုပ်တဲ့ဒေသမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်များများမှာတို့မြန်မာအစိုးရဘက်ကလည်းမသိရရရှိရဒါပေမဲ့ဒီမှာအတိအကျတော့တော့တိုင်းသားကလည်းကင်ဒီဒါတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးမကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ကသူတို့ကျင်းောက်ထားတာရှိရဲအဲ့ဒါတွေကိုလိုအပ်လို့သူတို့ဒီမြန်မာအစိုးရဘက်ကလည်းပြန်ပြီးတော့မှဒီအချက်လက်ကိုပြန်ပြီးမျှဝေတယ်လို့ကျွန်တော်သိထားတယ်ရှင်ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်ဒီအမျိုးသမီးတော်တော်များများကစစ်ဘေးကောင်ဆန်းနေမှာရှိနေရဲအဲ့စစ်ဘေးကောင်ဆန်းနေရလဲအဓိကလနကအုပ်ချုပ်မှုနဲ့မနီလီကမှာပဲရှိနေတဲ့ခါကျတော့အရင်ကကအဲ့ကပဲပုံများသလိုဖြစ်နေရပါတော့ဟုတ
်နောက်ရှိစိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောက်သခံရတဲ့ကချင်မျိုးတိများစုပါပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့များဖြစ်ကြကြတာပေါ့ဘာဖြစ်လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်ဆောင်ဦးစုပြည်ချန်ခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်တယ်ကွာဝေရှာဖို့လိုတယ်ဝေရှာဖို့လိုတဲ့ခါမှာတရုတ်ပြည်မှာ စားစားကောင်းကောင်းရမယ်အဲ့ဒီလိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေးမှန်ရင်းတော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကျတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးရတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်လဲဆိုတော့စစ်ပေးချောင်းစခန်းကအမျိုးသားပုံမင်းသားနဲ့ဒီမှာအမေးဖြေလုပ်တဲ့ချိန်မှာတို့ဒီလိုမျိုးပြောပါတယ်ခင်ဗျားတို့အဖြစ်ကတို့သလောက်ကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးကြွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လယ်ထဲမှာကြွားပြီးတော့မနေစားအနေနဲ့လှုပ်သွားလှုပ်တာတွေရှိတယ်မပြောချင်နေမှာကြွားလှုပ်တာတွေရှိတယ်ဒီအဲ့တော့များတော့အဖြစ်အိမ်မှာတန်ခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်မှုခံရတဲ့အနေအထားမှာတော့ရှိရပါတော့ဟုတ်ကဲ့
နောက်တစ်ချက်ကျွန်မသိချင်တာပေါ့နော် Human Rights Watch ရဲ့ Council ကကလေးငွေကလေးငွေပြီးရင်ပြန်ကြည့်ရင်ပြန်လို့ရတယ်ဆိုတော့အဲ့လိုမျိုးရောင်းချခံပြီးတော့ကလေးငွေပြီးတော့ပြန်ကြည့်ရင်ပြန်ဆိုပြီးတော့ပြန်ခွင့်ရတဲ့အမျိုးသမီးတွေနဲ့ရော Esther တို့ကြုံဘူးပါလား
ဟုတ်ကဲ့ရှင်အဲ့ဒီဟာကိုကျွန်မတို့အသေးအချာကိုမေးချင်တာမျိုးရှိပါတယ်ကျွန်
တ
ော်တို့တွေ့ကြတဲ့အမျိုးသမီးတွေသူတို့ထပ်တည်လို့မြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားရဆိုရင်သူတို့ကပြောတယ်အင်းရှင်တွေပေါ့နော်ကျမကလေးလမ်းမွေးသေးပြီကျမအိမ်ပြန်ချင်တယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုရခါကျရင်တို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှတို့ကပေးမပြန်ဘဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေတယ်လိမ်မိုင်းဆိုင်ရာတန်ဖတ်မှုနဲ့အိမ်တွင်းတန်ဖတ်မှုတွေတို့ကိုကျူးလွန်တယ်ဒီတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ခုခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းတန်ဖတ်မှုလုပ်နေတဲ့အိမ်မို့သူ့ကိုယ်တိုင်ပြန်သွားပို့တယ်အဲ့တော့သူတို့ကိုကလင်းဝေးပြီးတာနဲ့ပြန်ခိုင်းမယ်ဆိုတဲ့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ
်သူပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံမိန်းကြီးနေသူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့အဲ့ဒါတော်တော်လေးစိတ်ဝင်စားချက်ကောင်းတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီဖိတ်တုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြလိုက်တဲ့မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုခြာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှသူသေးသွားတဲ့အချိန်မှာသူပတ်သက်မနေမနေသူစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူကဆင်းကတ်လေးဝယ်တယ်ဝယ်ပြီးတော့မှသူတိတ်ထားသလောက်ကတော့ UNM တင်းနေကိုခေါ်မဲ့ဖုန်းနံပါတ်ကုတ်နံပါတ်ဘာနဲ့ဆက်ကြလဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စက်မှာနေလာတာ9နှစ်10နှစ်ရှိပြီဆိုတော့သူအဲ့အကြောင်းကြည့်တဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအနုသမီးတယောက်ကကောက်ကင်တယ်သူကတော့ပြည်ထောင်နိုင်ငံသားတမက်ကချင်ပေါ့နော်အဲ့တော့သူကပါပန်ကားချင်းရတဲ့ခါကျတော့မှသူကအဲ့ဒီမှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနဲ့နေဒီသားမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်အော်ကူညီပေးတယ်ဆိုတော့အကြောင်းအရာလို့ဖိထားတဲ့ခါကျတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့တော့ပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဲဆိုတာကိုဒီတိရုပ်ဒီမှာအသုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေရဲဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့သူတို့ရဲဆန်းလာပြီးတော့မှလူကုန်ကူးခံရတဲ့တော့ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့တိုင်းတော်လက်နက်ကဥမာ KIOKA ကလည်းသူတို့မှ UN ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဟုတ
်အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့ခါမှာ Human Rights Watch Report ကိုလည်းတင်ကူးခရရမယ်ဆိုရင်ဒီအမျိုးသမီးတွေက Social Stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချချက်ဆံခံရတာတွေရှိတယ်လို့လည်းဖော်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအထမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေထားဆက်ဆံတဲ့အမျိုးတွေကတော်တော်လေးကိုရှိရခြင်းဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအဲဝိုင်းမှာသူတို့ဝင်မဆက်ရတော့ပဲနဲ့အိမ်ဝင်ပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိအဲ့တော့သူတို့ကပုံမှန်အနေထားအပြင်လူမှုအတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ဖို့သူတို့တော့ကနေရာမရှိဘူးလို့မျိုးတော့ဖြစ်တာမျိုးတွေ့ရပါတယ်ရှင်